အခုဆက်လက်ပြီးလာမယ့်အမေရိကန်ရွေးကောက်ပွဲမှာဘယ်သူအနိုင်ရဖွယ်ရှိသလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာကျွန်တော်ကျော်စံသားပါလာမယ့်နိုဝင်ဘာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအကျိုးလူထုသဘောထားစစ်တမ်းတွေအရဆိုရင်ဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဂျိုးဘိုက်ဒင်ဟာလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့ဆီကပြေးနေပါတယ်ဒီစစ်တမ်းတွေဟာသမ္မတလောင်းတစ်ယောက်ကိုအထင်ကရတစ်ခုမှဘလောက်လူကြိုက်များတယ်ဆိုတာကိုပြသနိုင်ပေမဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုတော့အမြဲတမ်းခံမနိုင်တာမဟုတ်ပါဘူးအင်ဂျီရောဆန်ယာဗီရီသတင်းထောက်Pasti Vida Kuswara ကကျွန့်ကျင်သူနှုတ်ကိုမင်းမြန်ပြီးပြပထားတဲ့သတင်းတော်ဖြစ်ပါတယ်။သဘောထားစစ်တမ်းတွေမှာမှားနိုင်တယ်ဆိုတာ2016တုန်းကတွေ့ခဲ့ရပါပြီ။ဒါမဲ့ရွေးကောက်ပွဲမှာတော့ဘယ်လိုဖြစ်လာမလဲ။ရွေးကောက်ပွဲရလာခမန်းရမှာအစင်းလာကောင်းတဲ့ကျွန့်ကျင်သူနှုတ်ကတော့ပမခလစ်မန်နဲ့ပမခနော်ပေါ်တို့ဖြစ်ကြပါတယ
်။ Alan J. Lichtman, Distinguished Professor of History.
ကျွန်တော်ကတော့အမေရိကန်တက္ကသိုလ်စပိုင်းပါမောက်ခအဲလန်ဂျေလစ်မန်ပါ1980ရာစပြီးရွေးကောက်ပွဲပေါင်း9ခုစလုံးရဲ့ရလဒ်တွေကိုအောင်းအောင်းမြင်မြင်ခံမှန်းနိုင်ခဲ့ပါတယ်လို့ Zoom ကဆင်ပြောသွားတာဖြစ်ပါတယ
် I'm Helmut Norpaus Professor of Political Science at Stony Brook University
ကျွန်တော်ကတော့ Stony Brook တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခ Helmut Norpaus ဖြစ်ပါတယ်1970ကစပြီးပြုလုပ်ခဲ့တဲ့ရွေးကောက်ပွဲပေါင်း29ခုအနက်25ခုရဲ့ရလဒ်ဟာအခုကျွန်တော်ထည့်သွင်းထားတဲ့လေလာနီးနဲ့ကိုက်ညီနေပါတယ်
ကောင်းပါပြီသူတို့ခမန်းတဲ့စနစ်တွေကိုကျွန်တော်ကြည့်ရအောင်ပါလစ်မန်ကတော့စီးပွားရေးနိုင်ငံခြားရေးဝါဒပါတီတွင်းညွေရေးသမ္မတလောင်းရဲ့နိုင်ငံရေးအစိုးရစတဲ့မိကွန်းစစ်သုံးခုကိုမှန်မှန်ရွေးပြီးတွက်ပါတယ်ဒီစစ်သုံးချက်အနက်တစ်ချက်မှတိုင်းလက်ရှိသမ္မတအတွက်တမတ်ရပြီးတစ်ချက်မှရင်တော့စိန်ခေါ်သူကိုတမတ်ပေးတယ်နီးဖြစ်ပါတယ
် And if six or more keys are out against the White House
ဒီစစ်သုံးချက်မှာ6ချက်ကအာဏာရပါတီကိုဆန့်ကျင်ဘက်ပြတ်နေရင်သူတို့ရှုံးမယ်လို့ခန့်မှန်းပါတယ်လို့လစ်မန်ပြောတာဖြစ်ပါတယ်။နော်ပေါ့ကပနမပုံစံထုတ်ယူနည်းဆိုတာကတော့2017ကစပြီးအစောပိုင်းပနမရွေးကောက်ပွဲဒါမှမဟုတ်နိုဝင်ဘာရွေးကောက်ပွဲအတွက်ပြည်내အဆင့်ဘယ်သူအနိုင်ရရဲဆိုတာကိုအခြေခံပြီးစဉ်းစားရပြုစုရနည်းဖြစ်ပါတယ
်။ I have another predictor which I call sort of the swing as a pendulum.
ချိန်ဒီရွေးပြောင်းသဘောမျိုးဖြစ်တတ်တာကိုလည်းကျွန်တော်ထည့်သွင်းခံမှန်းပါတယ်။နှစ်ပေါင်း200နီးပါးဒီလိုဖြစ်ခဲ့ပြီးခံမှန်းရမှာအသုံးတည့်ပါတယ်။
ကဲအခုသူရဲ့ခံမှန်းချက်ကဘယ်လိုလဲကြည့်ကြအောင်ပ
ါ Donald Trump has a 91%
အခု2020မှာ Donald Trump နိုင်ကြီး 97% ရာခိုင်နှုန်းရှိနေပါတယ
် Donald Trump will lose
ကျွန်တော်ကတော့2020မှာ Donald Trump ဆုံးမယ်လို့ခံမှန်းပါလစ်မန်ဟာကယောဂါနဲ့လူမှုရေးမငြိမ်သက်မှုတွေဖြစ်လာပြီးတဲ့နောက်သူရဲ့ခံမှန်းချက်ကိုပြောင်းလဲလိုက်ကြပါ2019နောက်ပိုင်းအထိသူက Donald Trump နိုင်မယ်လို့ခံမှန်းနေခဲ့တာပါဒါပေမဲ့အခုတော့သူကဒီလိုပြောလာပါတယ
် So in just a matter of a few monthsDonald Trump and the
Republicans. That name that twin Donald Trump and Republicans we ha. သူတို့ကိုစံကျင်တဲ့အမှတ်၄မှတ်ပဲရှိနေတာကခုနမှအထိဆုံးဆုံးသွားတာခံမှန်းတွေ့ရပါတယ်။ဆိုတော့ဟာသူတို့ရှုံးမယ်လို့ခံမှန်းနိုင်တာထက်တမှတ်တောင်ကျဆင်းသွားတာပါလို့လစ်မန်ကပြောသွားတာဖြစ်ပါတယ်။နော်ပေါ့ကတော့ကယောဂါရောကံွယ်ဆနာပြဝဲတွေပါရွေးကောက်ပွဲရလဒ်တွေကိုမထိခိုက်စေနိုင်ဘူးလို့ဆိုပါတယ
်။ My forecast that I make is unconditional and final.
ကျွန်တော်ကမှန်းချက်ကတော့အကျွင်းမဲ့နဲ့နောက်ဆုံးမှာပဲကြောက်တုံးမှာရေထိုးထားတာလားကွေးလို့ကောက်လို့မရနိုင်ပါဘူးဒါပေမဲ့နောက်ဆုံးမှာတော့ကြောက်တုံးကွဲကောင်းကွဲသွားနိုင်ပါတယ်ကျွန်တော်ကမှန်းချက်မှားသွားနိုင်တဲ့အလားလား900ခန့်နှုန်းလောက်ပဲရှိနေပါတယ
်ပညာရှင်ညောစလုံးကသူတို့ကမှန်းချက်ကိုအခိုင်အမာပြောနေကြပြီပဲဒီမိုကရက်တူဦးလည်းဖြစ်တဲ့လစ်မန်ကတော့သူတို့ဘာမှမတတ်နိုင်တဲ့အချက်တစ်ချက်ရှိတယ်လို့လည်းဆိုပါတယ်အဲ့ဒါတွေကတော့ရွေးကောက်ပွဲမှာပြပဆွဲဖက်မှုနဲ့Republican ကိုထောက်ခံမဲ့မက်ဆနာစင်တွေကိုဟန်တာနိုင်ကြီးရှိနေခြင်းပဲဖြစ်တယ်လို့ဆိုပါတယ်
။ The Republican base is old white guys like me.
Republican တွေအထားရတာကအသက်အရွယ်ကြီးတဲ့လူမျိုးတွေဖြစ်ပါတယ်။ဒီလိုအသက်ကြီးပိုင်း Republican တွေကနောက်ထပ်ဥယျာဉ်တူးမလာနိုင်တော့ပေမဲ့သူတို့လုံနိုင်တာကတော့ Democrat ကိုအပြင်းမဲ့လူမျိုးစုတွေလူငယ်တွေရဲ့မက်ဆနာတွေကိုဟန်တာကန့်တတ်နိုင်ပါတယ်။ဒါကျွန်တော်ဆိုရင်မူပါလို့ပြောသွားတာဖြစ်ပါတယ်။တကယ်တော့ဒါဟာ Lichtman ရော Norpaus ပါ Hawking ထုတ်နေကြတာပါ
Living in an age of cancel culture woke
အခုအချိန်တွေမှာလူတချို့ဟာ Donald Trump ကိုစိတ်ထဲကထောက်ခံနေသည့်တန်အောင်လူရှိသူရှိမှဒါကိုထုတ်မပြောသင့်ဘူးလို့ယူဆနေတာလည်းရှိပါတယ
် They're supporting Donald Trump because it doesn't sound right doesn't sit right with a lot of people
ဒီပညာရှင်နှစ်ယောက်ရဲ့သုံးသပ်ချက်မှာဘယ်ဟာမှန်လဲဆိုတာကတော့ရွေးကောက်ပွဲရလကပဲပြသလိမ့်မယ်ဖြစ်ကြောင်းပါခင်ဗျာ